အီရန်ရဲ့ပြည်လုံးမဲ့နျူကလ িয়ার သဘောတူညီချက်ကိုအမေရိကန်လွှတ်တော်အနေနဲ့ပြန်လည်သုံးသပ်ပြီးထောက်ခံတယ်မထောက်ခံဘူးဆိုတာမဲခွဲဆုံးဖြတ်နိုင်တဲ့အခွင့်အာဏာလွှတ်တော်မှရှိကြောင်းအဆိုပြုချက်မူကြမ်းကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအင်္ဂါနေ့မှာမဲခွဲအတည်ပြုလိုက်ပါတယ်။ပါတီကြီးများစလုံးကစစ်စစ်ညှိနှိုင်းပြီးတင်သွင်းခဲ့တဲ့အဲ့ဒီအဆိုပြုချက်မူကြမ်းကိုကော်မတီဝင်လွှတ်တော်အမှ19ဦးစလုံးကတင်ညင်တညွတ်ထဲထောက်ခံအတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီမူကြောင်းကိုလွတ်တော်နေရာစလုံးကမဲခွဲဆုံးဖြတ်ကြဖို့အတွက်ပို့လိုက်ပြီးဖြစ်ပါတယ်။သမ္မတဥဘာမအနေနဲ့လည်းအဲ့ဒီအဆိုပြုချက်ကိုလက်မှတ်ထိုးအတည်ပြုပေးဖို့များတယ်လို့သမ္မတအင်မြူတော်ကပြောပါတယ်။ပြန်လည်ရေးဆွဲပြီးတင်သွင်းလိုက်တဲ့မူကြမ်းအသစ်အရာအီရန်နဲ့သဘောတူညီချက်ကိုမူလကရက်ပေါင်း60ကြာပြန်လည်သုံးသပ်ခွင့်ရှိရကနေရက်ပေါင်း30အထိလျှော့ချပေးထားတာလည်းဖြစ်ပါတယ်။အီရန်အနေနဲ့သဘောတူညီချက်ပါစီမင်းစည်းကမ်းတွေကိုလိုက်နာခြင်းရှိမရှိဆိုတာကိုသမ္မတကရက်60မှာတစ်ကြိမ်စစ်ဆေးခွင့်ရှိမှာဖြစ်ပါတယ်။အီရန်ဘက်ကသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတာတွေ့ရှိခဲ့ရင်အမေရိကန်လွှတ်တော်ကအီရန်ပေါ်ချမှတ်ခဲ့တဲ့ပိတ်ဆို့အရေးယူမှုတွေကိုချက်ချင်းပြအသက်သွင်းခွင့်ရှိမှလည်းဖြစ်ပါတယ်။အမေရိကန်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်ကြားပြုလုပ်နေတဲ့အီရန်နျူကလ িয়ার ရေးဆွေးနွေးမှုတွေမှာလွှတ်တော်ရဲ့သဘောထားလည်းပါဝင်တဲ့ဆိုပြီးအမေရိကန်လွှတ်တော်အမတ်အတော်များများကတောင်းဆိုနေကြတာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီဟာလည်းအီရန်အရေးကိစ္စအတွက်ထိတ်ထန့်အထက်လွှတ်တော်အမတ်၂ဦးနဲ့နေ့ရက်ကြာတကပိတ်ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။ဝင်ကြီးကယ်ရီဟာဂျာမနီနိုင်ငံလူဘက်မြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲကိုပုံထိုးနေမှာတွေ့တက်မှာဖြစ်ပါတယ်။